April 1ရက်နေ့မှာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အလှည့်ကျသဘာပတိဖြစ်လာတဲ့ဗီယက်နမ်နိုင်ငံကမြန်မာနိုင်ငံအတွက်အခုချိန်မှာအကြမ်းဖက်မှုတွေကိုရပ်ဆိုင်းသွားစေဖို့ပထမဦးစားပေးဖြစ်ကြောင်း April 1ရက်သဘာပတိတာဝန်ယူတဲ့နေ့ပထမဆုံးသတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်
။ And number one priority now is stop violence. And to stop violence we have to make any effort today as
အခုချိန်မှာပထမဦးစားပေးနေတဲ့အကြမ်းဖက်မှုတွေရပ်ဆိုင်းဖို့ဖြစ်ပါတယ်။ဒီလိုအကြမ်းဖက်မှုတွေရပ်ဆိုင်းသွားဖို့အတွက်တင်းမာမှုတွေရော့ပေါင်းအောင်နှစ်ဖက်စလုံးကကြိုးပမ်းမှုလိုသလိုဒီအတွက်နီလန်းမျိုးစုံတုံးဖို့လိုမယ်လို့ကျွန်တော်ထင်ပါတယ်တင်းမာမှုတွေရော့သွားရင်အကြမ်းဖက်မှုတွေလည်းရော့သွားမှာဖြစ်တဲ့အတွက်မတူကွဲပြားတဲ့ဘက်တွေကြားဆွံ့ရင်းညှိနှိုင်းမှုတွေလုပ်ဖို့အတွက်အခြေအနေတွေကိုဖန်တီးပေးရရောက်မှာဖြစ်တယ်လို့ပြဿနာအတွက်အဖြေရှာနိုင်မှာလည်းဖြစ်တာကြောင့်ဒါကိုပံ့ပိုးထောက်ခံကြောင်းကုလသမဂ္ဂဆိုင်ရာဗီယက်နမ်သမ္မတကြီးဒန်တင်ကွေးကပြောတော်တာပါကုလသမဂ္ဂလုံခြုံရေးကောင်စီမှာအလက်ကျသဘာပတိတာဝန်ကိုဗီယက်နမ်ကဧပြီလအတွက်တာဝန်ထမ်းဆောင်အောင်မှာဖြစ်ပါတယ်။လုံခြုံရေးကောင်စီကမြန်မာရေးဗုဒ္ဓဖူးနေဆွေးနွေးပွဲပြီးကြတဲ့ကမြန်မာနိုင်ငံနဲ့ပတ်သက်ပြီးဆက်ပြီးဆောင်ရွက်နေကြောင်းနဲ့ကျေတပရိညဓမ္မမဟုတ်တောက်ကြနေမှာမြန်မာနိုင်ငံဆိုင်ရာလုံခြုံရေးကောင်စီရဲ့ကြေညာချက်ကိုထုတ်ပြန်နိုင်မှာဖြစ်ကြောင်းလည်းပြောပါတယ်။ဧပြီလ9ရက်နေ့မှာမြန်မာရေးအလွတ်တဘောဆွေးနွေးပွဲကျင်းပဖို့ရှိတယ်လို့လည်းပြောပါတယ်။အလက်ကျဥက္ကဋ္ဌဖြစ်လာတဲ့ဗီယက်နမ်ကမြန်မာနိုင်ငံကအကြမ်းဖက်မှုတွေအထူးသဖြင့်မြန်မာနိုင်ငံကတပ်မတော်နဲ့ချင်းပါချင်းမှာလူအများပြားတည်ဆုံးရတာအတွက်ရှုံချကြောင်းပြောပါတယ်။ဗီယက်နမ်သမ္မတကြီးရဲ့လုံခြုံရေးကောင်စီအလှကျသဘာပတိအဖြစ်ပထမဆုံးသတင်းစာရှင်းလင်းပွဲမှာမြန်မာနိုင်ငံဆိုင်ရာမေးခွန်းတွေကိုအဓိကမေးမြန်းခဲ့ကြတာဖြစ်ပြီးတကယ်လို့မြန်မာစစ်တပ်ပေါ်မှာလုံခြုံရေးကောင်စီကအရေးယူဒဏ်ခတ်မှုတွေချမှတ်မယ်ဆိုရင်ဗီယက်နမ်ကထောက်ခံမှုပေးမပေးသတင်းတောက်တွေရဲ့အမေးကိုတော့မဖြေကြားခဲ့ပါဘူး။